မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍနဲ့ဤပညာတိုးတက်မှုမရှိတာဟာဘာကြောင့်မလဲ?စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့အမြင်ကိုဒီတစ်ပတ်မှာတင်ပြပေးမယ်ပါ။မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်တဲ့အခြေခံအချက်ကြီး၃ချက်နဲ့ပြည့်စုံနေပေမယ့်ဤပညာပိုင်းအသုံးချမှုလိုအပ်ချက်တွေကြောင့်အိန္ဒိယနိုင်ငံတွင်နဲ့ရှင်ရန်တိုးတက်မှုအားနည်းနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်
။ရေရဲ၊ရေအောင်ရဲ၊ရေရဲသုံးမျိုးရှိရင်ကျွန်တော်တို့စိုက်ပျိုးရေးကကိုယ်တိုင်ပြည်လုံလောက်မှုအပြင်တစ်ကမ္ဘာလုံးကိုထုတ်လို့ရတဲ့အိန္ဒိယမျိုးစုံစိုက်ပျိုးနိုင်ငံအနေအထားရှိပါတယ်။ကျွန်တော်တို့ကမ္ဘာပြည်ကရေအောင်ကလည်း24နာရီအပြည့်ရပါတယ်ခင်ဗျာ။ဒီဆိုတာလေကျွန်တော်တို့ဒီကြည်လေးချင်းကဒီတွေကကျွန်တော်တို့ဘိုးဘပြည်ပြည်နဲ့ကဒီတော့ဖြတ်ဆင်းပြီးတော့ဒီကဘင်္ဂတော့ကြားလေးကိုဆီးဆင်းသွားတယ်ကျွန်တော်တို့တိုင်းပြည်ကရေတောက်နေပြည်အလုံးဟာဒီမြစ်ကြီးကိုတောက်ရခိုင်းတဲ့မြစ်ကြီးကစားတဲ့ကိုဒီမြောက်ဘက်ကနေတောင်ပက်စင်းလာတင်တော်တို့ရေမြစ်ကြီးဆီးဆင်းကြပဲပေါ့လေမြေအောင်ရေဆိုလေကဘာမှာဒီတိုင်းတာမှုရမြေအောင်ရေကလည်းဒုတဲ့တော်တော်ကြီးကြီးမားမားရှိတယ်ဆိုတော့မြစ်ကြီးအပြင်လည်းရှိတော်ရှာဆယ်နိုင်ငံမှာအင်းမီရှာပြည်ရင်ဒုတိယအကြက်ကြဲဆုံးနိုင်ငံဖြစ်တယ်ဒါနဲ့လူကြီးအားဖြင့်လည်းရှိတော်ရှာမှာတန်း90ကျော်ကျော်60နဲ့ဆိုတာလည်းအနည်းဆုံးဖြစ်တယ်။မြေကျဲဆုံးလူကြီးအနည်းဆုံးတို့တော်လည်းပြည်နယ်နဲ့ပတ်သက်လို့ဒီနေ့ကျွန်တော်တို့နိုင်ငံရဲ့ထုတ်လုပ်တဲ့ပြည်နယ်ကဒုတိယဘဝရှိမတိုင်ခင်ကနေပြီးတော့မှ1960နှစ်ဒီနိုင်ငံတော်အနာမသိမ့်ပြီးကာလကြီးကကမ္ဘာမှာမြန်မာရေလို့ပဲနာမည်ချင်းဆက်ဆက်နဲ့ဆန်သွားထုတ်လုပ်နိုင်မှုကိုအမိတွင်ရခဲ့တယ်။အဲ့ဒါကကျွန်တော်ဘဝမှာနံပါတ်1အသိကိုဆန်3နာတီထုတ်လုပ်ရခဲ့တယ်။ဒီ60နှစ်နောက်ပိုင်းကနေပြီးတော့မှယနေ့ချင်းဆိုလို့ရှိရင်တော့ကျွန်တော်တို့ကလူလူလိမ့်လိမ့်လေးနဲ့ပဲကျွန်တော်တို့ဒီဆန်နဲ့ပတ်သက်ပြီးတော့တစ်ကိုတန်းခွဲလောက်ပဲထန်ကုန်ထုတ်နိုင်တယ်။ဒီကနိုင်ငံနေနဲ့နိုင်ရှင်မှဆိုရင်တော့ကျွန်တော်ကစက်ပြည့်မြေများတော်လဲပြောတဲ့နည်းတဲ့ထိုင်းနိုင်ငံကကမ္ဘာမှာနံပါတ်1ဆန်ထုတ်လုပ်ဆုံးနိုင်ငံ၊ဂျီနာနိုင်ငံကကျွန်တော်တို့တစ်ကိုထိုက်ပြီးရင်ဆန်တန်ကြီး6တန်းလောက်ကိုကမ္ဘာကိုရောင်းနိုင်တယ်။ထိုင်းက10တန်းလောက်ရောင်းနိုင်တယ်။ကျွန်တော်နိုင်ငံကတန်းခွဲလောက်ဒီလိုနဲ့လေပဲဒီဝဲကြွားနေဆိုတော့ရေရှည်မှာဆိုလို့ရှိရင်စံမနဲ့ပတ်သက်လို့ထူထောင်မှုကတော်တော်ကိုစိုးရိမ်နေတာရှိတယ်
။ဒါဟာသဘာဝကပြည့်ပြည့်စုံစုံပေးထားတဲ့မြေတွေရေတွေကိုတိတိကျကျစီမံနိုင်မှုမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်
။ပြောရမယ်ဆိုရင်တော့စီမံနေနဲ့ပတ်သက်ပြီးတော့ဗျာဒီမြေတွေရေတွေနဲ့ပတ်သက်ပြီးတော့အစီမံလိုနေတော့ဗျာတကယ်တော့ဆိုတော့ဒီမြေတွေရေတော့ပေါ်ကျယ်သွားပါတော့လေဒီနေ့ထိကျွန်တော်တို့ကညတွေ9တန်း10တန်းရောင်းတဲ့ချိန်မှာတန်းလောက်ကိုတီတီလေးကိုရောင်းပြီးတော့နိုင်ငံတော်အတွက်ကြံရေးပေါ်စားသမှုနဲ့ပတ်သက်ပြီးဘာမှတော်တော်နိုင်မှုမရှိဘူး။နိုင်ရှင်ကြီးပြောမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံကြီးဆိုလို့ရှိရင်သူတို့နိုင်ငံရဲ့ဒူဥယေအလုံးစားတောက်နိုင်မှုကုလုံနဲ့ပြင်ဒီနေ့ကိုစံတန်းတန်း30ကျော်ကဘေးတန်အမြေကြီးကိုအရန်စံနေတဲ့ရေးပေါ်စားသမှုနိုင်မှုသူတို့တော်တော်နိုင်တယ်။ကဘာလို့လဲဒီနေ့သူတို့ကထိုင်းနဲ့ပြင်နိုင်ငံကိုရှင်ပြီးတော့ဆန်ကိုရေးနှုံနှိပ်ပြီးတော့စံတန်းတန်း10တန်းလောက်ထိထုတ်နိုင်တဲ့နေသားတိရှင်ပြန်နိုင်တဲ့နေသားရှိဒါဒါပါလို့ဆိုလို့ရှိရင်နိုင်ငံကြီးတော်တဲ့လူကြီးများတော်လဲဒီမြေကြီးကိုစီမံမတက်မယ်ဆိုလို့ရှိရင်နိုင်ငံအတွက်ကိုစားရုံနေရေးကပူစရာမရှိဘူးဆိုတာကိုပြောပြတာပါ
နိုင်ငံအတွက်စိုက်ပျိုးရေးကဏ္ဍတိုးတက်မှုတွေထဲမှာရေးစီမံခံခွဲမှုကအရေးပါပါတယ
်သူတို့နိုင်ငံတွေကရေနဲ့နေနဲ့စီမံနေကောင်းတယ်ရေနဲ့ပတ်သက်လို့တိရုပ်နိုင်ငံကြီးကဒီလိုမှာခြေရီတောက်တဲ့ပတ်သက်ပြီးတော့ခြေဦးခြေတောက်ရနေ90နှုန်းပြနေတယ်နိုင်ငံရဲ့ဤနာမျိုးစုံကိုထုတ်လုပ်နေတဲ့ဒီနေ့ကမ္ဘာမှာဒီတိရုပ်နိုင်ငံကဆန်ထုတ်ထုတ်နိုင်ဆုံးဒီတော့ဆိုရင်အိန္ဒိယနိုင်ငံတရုတ်နိုင်ငံတွေကနောက်ပြပြီးတော့ဒီနေ့ဒီကတ္တနာကြီးကနေဖြည့်ရှင်းနိုင်ပြီးတော့နိုင်ငံများကိုလည်းတင်ပို့နိုင်တယ်နောက်ပြီးတော့ကျွန်တော်အယံစာနေနဲ့ထားနိုင်တယ်ဒါဆိုကျွန်တော်နိုင်ငံမှာကအခုသူ့ကလိမ့်ညာလေးနဲ့တွားနေရတဲ့နေသားဆိုတော့တော်တော်ကူစိုးရိမ်ပေါ်ရာအနေထားမှာရှိပါတယ
်ရေးစီမံခန့်ခွဲမှုသာအရေးပါတာမဟုတ်ပါဘူးမြေယာအတုံးချမှုကလည်းစိုက်ပျိုးရေးအတွက်အရေးကြီးပါတယ်အိန္ဒိယဗီယက်နမ်နိုင်ငံနဲ့ရှင်းပြကြည့်အောင်ပါ
ကျတော့ဗီယက်နမ်နိုင်ငံကဆန်စပွားထုတ်လုပ်တာကိုကမ္ဘာ့ဒုတိယနိုင်ငံတိုက်ပြီးတော့မှီနိုင်တဲ့အမိထားလုပ်နိုင်တဲ့ပြင်ကော်ဖီနဲ့ပတ်သက်လို့လေကျွန်တော်ရှားပြည်မှာစိုက်တဲ့သကားပြီကကော်ဖီမျိုးစားကိုဟက်တာ၅သိန်းဧကနဲ့ဆိုလို့ရှိရင်တော့ဧက9သိန်းခွဲ10သိန်းအဲ့လောက်ထိသူကသွားတာပါဗျာနော်တကမ္ဘာမှာဆိုရင်ဘရာဇီးပြီးတော့သူကကော်ဖီမှာလည်းဒုတိယနေရာနေပို့နိုင်ပြီပဲဗျာဘဝကြီးမှာကျွန်တော်မင်းမျိုးကနေပြီးတော့နောင်ရှူကျောင်းမဲပြီးတော့လာရှူကိုခိုင်သိမ့်နေပြီးတော့မူဆန်နန်းခန်းရှားရောက်မှတခြားလုံးမှာစိုက်နိုင်တဲ့ကော်ဖီမြေကြီးရှိပါတော့လေကော်ဖီစိုက်တဲ့မြေကြီးကတော်လည်းတုံ့ပြန်ခံရတယ်မြေပြုတ်တမျိုးတည်းမြေသိညာသိညာအေကာ2သိန်းအောင်ရှိတယ်ဒီမှာကော်ဖီစိုက်တဲ့မြေကြီးပါသွားမယ်ကော်ဖီဆိုပြီးတော့ခေါင်းပြန်ပြပြီးတော့ရှား တော်လည်းတော့နာရီရှိတယ်ကော်ဖီဆိုင်ကမြေကြီးရှားပြီးတဲ့ရောလုံးရှိတော့လေကော်ဖီနဲ့ကော်ဖီမေဖစ်စင်တန်းရှိစလာကိုတွင်းနေရတယ
်အခုလိုရေနဲ့မြေယာစီမံခန့်ခွဲမှုတွေကလည်းနိုင်ငံတကာနိုင်ငံရဲ့စိုက်ပျိုးရေးခန္ဓာကိုတက်ရောက်စေတာမဟုတ်ဘဲတွင်းကုန်ကန့်တတ်ပေးမှုပါလေအရေးပါပါတယ်ဥပမာနိုင်ငံရဲ့ချားကစားသုံးစီတင်သွင်းမှုကနေပင်းနှံနေကြစိုက်တဲ့တောင်သူတွေကိုထိခိုက်စေတာမျိုးပါ
ကျွန်တော်တို့မှာစိုက်ရိပ်ပြိုးရိပ်နဲ့လက်သက်ပြီးတော့မကွေးတိုင်းတစ်ခိုင်တိုင်းမန္တလေးတိုင်းဧရိယာပေါင်း3တန်းလောက်ရှိတယ်။2တန်း3တန်းလို့ရှိတဲ့ဧရိယာမှာကျွန်တော်တို့1988မတိုင်ခင်တော့ဒီတိုင်းပြည်လုံးမှာစားသုံးစီကဖူလုံနေ။ဒီပြည်လုံးကဒီနိုင်ပြည်ရဲ့နတ်နေကြတွေနဲ့အဆင်ပြေတယ်။1988နောက်ပိုင်းမှာကျတော့ငံတော်အနေနဲ့စားသုံးစီကိုတက်တာတဲ့ဈေးနဲ့မလေးရှားဘက်ကနေတွင်းနဲ့တက်ကြောင်ဒီစီရုံးစီပေါ့။ဒီပိတ်သားမှာ1300လောက်ရှိတယ်။ကျွန်တော်တို့ဒီတိုင်းမှာရှိတဲ့ထုတ်တဲ့ဒီဘဲစီများစီမိမိကြစီကတော့20လောက်ရှိတော့အဲ့တော့ဘာဖြစ်လို့ဆိုတော့ဒီလည်းနတ်နေကြထုတ်တဲ့တောင်းတမမတွေကဒီစာအုပ်စီရှင်လုံးနဲ့ရှင်ပြီးသူတို့မှရှုံးနေရရင်ဆိုင်ရတယ်။ထုတ်မှုကမရှင်းတန်နိုင်ဘူးပေါ့ကနော်။မရှင်းတန်နိုင်တဲ့အတွက်ဒီလိုထုတ်လို့ကတော်တော်လေးကိုကြာစင်းတယ်။ကျွန်တော်တို့ရဲ့တိုက်ပြည်မှာဘလောက်ထိယူပေါက်ဖြစ်သွားလဲဆိုလို့ရှိရင်ဝါပီးရဲ့ twin ကုန်ပစ္စည်းတန်ဖိုးရဲ့အများဆုံးသောတန်ဖိုးကိုစီအုပ်စီမှာတွားပြီးတော့တုံးဆက်တော်တွေ့ရတယ်။ဘလောက်ထိတုံးဆက်လဲဆိုရင်ဒီနေ့ကဒေါ်လာတန်ပေါင်း500တောက်ကိုစီအုပ်စီတင်သွင်းနေတာပေါ့နော်
။အခုလိုလိုအပ်ချက်တွေအများအပြားရှိနေတဲ့အထက်ကအရေးကြီးတဲ့အချက်တစ်ခုကရေအတုံးချမှုကိုပြုပြင်ပြောင်းလဲပေးဖို့ဖြစ်ပါတယ်
။စေတောက်လုံကကတတိယလုံးမှာ900လုံးမှရှိတော့စေတောက်လုံကကိုမြစ်ရေတောက်လုံကနေအဖြစ်ပြောင်းလဲပြီးတော့မြစ်တီချောင်းတွေအရာဝင်မြစ်ချောင်းအင်းရိုင်တွေမှာရှိတဲ့ရေတွေကိုလူရေခါမှာကျွန်တော်မြစ်တီစီမံကိန်းတွေနဲ့ပြေးနိုင်မယ်ဆိုလို့ရှိရင်စောစောတိနံဒါတိနံမဆိုကျွန်တော်တို့ကလူရည်မှာနေရာပြည့်ဝနဲ့စိုက်ကျူးခြင်းအားဖြင့်ကျွန်တော်တို့ဒီမဲကောင်မိဝန်းကိုအကြောင်းပြုပြီးတော့ထိုင်းနဲ့ပြည်နယ်လိုကျွန်တော်တို့ကနိုင်ငံရဲ့လူအပ်တဲ့အသင်းအနေကိုအချိန်မီစိုက်ကျူးထုတ်လုပ်နိုင်မှာ
စိုက်ပျိုးရေးပညာရှင်ဒေါက်တာချွန်းဝင်းရဲ့ပြောကြားချက်နဲ့လေဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်